မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းနဲ့သမ္မတဒေါ်နယ်ထရမ့်တို့ထိပ်သီးအစည်းအဝေးလုပ်ဖို့အတွက်ကင်ဂျွန်ဝန်းရဲ့ထိပ်တန်းလက်ထောက်နဲ့ဂျာဇာဗီနီကနယူးယောက်မှာဆွေးနွေးတာတွေကနေတကယ်တိုးတက်မှုတွေရထားပြီလို့နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေယိုကပြောပါတယ်။ဂျိုဒင်သက်မှတ်ချက်တွေကိုညှိနှိုင်းတာမှာလွန်ခဲ့တဲ့82နှစ်ရည်အတွင်းတကယ်တိုးတက်မှုတွေရထားပြီပါပြီ။လုံခြုံရေးကတော့အများကြီးကြံပါသေးတယ်လို့အစည်းအဝေးပြည်ထောင်အောင်လုပ်တဲ့တင်းစာရှင်လင်းပွဲတွင်ဝန်ကြီးပွန်ပေယိုကပြောပါတယ်။မြောက်ကိုရီးယားဟာနဂါကိုဦးတည်တဲ့မဟာဗျူဟာမြောက်လမ်းကြောင်းတည်တစ်ခုကိုအသေးစားစဉ်းစားနေတယ်လို့သူယုံကြည်ကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါပေမဲ့လည်းလုံခြုံမှုရဖို့အတွက်ကတော့အခြေခံအားဖြင့်လုံးဝမတူကွဲပြားတဲ့လမ်းကြောင်းတစ်ခုကိုရွေးချယ်ရမယ်လို့သတိပေးပါတယ်။အထူးပဲကတော့ပြီးပြည့်စုံပြီးအတည်ပြုလို့ရတဲ့နောက်ကြောင်းပြန်လှည့်လို့မရတဲ့နျူကလ িয়ার ကင်းမဲ့ရေးလမ်းကြောင်းကိုဆွတ်လို့ရပါ။ဆက်ရှိနှစ်တွင်အမေရိကန်ကပထမဆုံးလာတဲ့အဆင့်မြင့်ဆုံးမြောက်ကိုရီးယားတာဝန်ရှိသူကင်ယုံချိုးဟာကင်ဂျွန်ဝန်ကိုယ်တိုင်ရေးပြလိုက်တဲ့စာကိုသမ္မတထရမ့်ကိုပေးဖို့အတွက်ဒီကနေ့မှဝါရှင်တန်ကိုလာမယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အဲဒီစာထဲမှာဘာလို့ရေးထားတယ်ဆိုတာသိရဖို့စောင့်မျှော်နေတယ်လို့သမ္မတထရမ့်ကပြောပါတယ်။